Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington မြို့တော် View American အတန်းကနေ2016ခုနှစ် August လ6ရက်စနေနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလို့မီတာ16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခွာညိုနဲ့ကျွန်မအနောင်လောက်တို့ကပြောပြပေးပါပါRio de Janeiro မြို့ကအိုလံပစ်ပွဲကိုတည်တချင်းတွေတည်ဆိုးရင်းထောင်ထောင်ချီတဲ့လူအုပ်ကြီးနဲ့မင်းညားကတရားဝင်ဖွင့်လှစ်လိုက်ပါတယ်။ရှီမင်နိုင်ငံမှာအကြမ်းဖက်မှုတပ်မြန်ချေမုံရေးလေကြောင်းတိုက်ခတ်မှုတစ်ခုအတွင်း Al Qaeda 3ယောက်တည်ဆုံခဲ့ကြောင်းအမေရိကန်စစ်တပ်ကပြောပါတယ်။မြန်မာနိုင်ငံအလဲပိုင်းမှာရေကြီးရေရှမ်းဖြစ်တာကြောင့်လူ၄ဦးထက်မနည်းတည်ဆုံပြီးတော့3,000ထက်မနည်းရေပြည်တံတင်နေတယ်လို့မြန်မာအစိုးရကထုတ်ပြန်ပါတယ်။ဒီလိုသတင်းတွေကိုကြားမှာပါကိုရနိုင်
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့နာဂရီတာမှာအခုရက်ပိုင်းနေ့အတွင်းကူးဆက်ယောဂတစ်မျိုးကြောင့်လူ40လောက်တည်ဆုံးခဲ့တာနဲ့ပတ်သက်ပြီ
းမလေးရနဲ့ဒီနေ့မှတည်ဆုံးသူမရှိဘူးလို့သိရတယ်။ယောဂကလည်းနည်းနည်းထိချုပ်သွားနိုင်ပြီလို့တော့ကြားရတယ်။အဲ့ဒီခန်းဒီမှာဆိုရင်သူဟိုတိုင်မှုကနေပြီးတော့တိုင်မှုကနေပြီးတော့သူအရာရည်တစိပေးထားတယ်။လိုအပ်တာတွေကိုလု
ပ်။သကိုင်းတိုင်းဒေသကြီးဆိုရဖွဲ့ရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ပြောတော်တာဖြစ်ပါတယ်။အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါ။ဒါ့အပြင်ရေပြည်တံခံနေရတဲ့အရာဝတီတိုင်းအတွင်းမှာအရေးပေါ်စားနပ်ရိက္ခာနဲ့ခိုးလုံးနေထိုင်ဖို့အတွက်နေရာတွေလိုအပ်နေတဲ့အကြောင်းအပါအဝင်မွေးကင်းစကလေးတွေကိုမိခင်တို့တိုက်ကြည့်ဖို့ကုလသမဂ္ဂကလေးငယ်ရမုံငွေအဖွဲ့နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်တို့ကဘာကြောင့်တောင်းဆိုလိုက်လဲဆိုတာတွေကိုလည်းနားဆင်သွားဖို့ရှိပါတယ်။ဒီကြောင်းနဲ့မတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းကိုနန်းလောင်နဲ့မက်ခွန်ညိုတို့အကြီးညာပြီးမှဖြစ်ပါတယ်ဗျာ
Rio de Janeiro မြို့က Olympic ဖွင့်ပွဲမှာ Brazil ကိုချင်မြန်နိုးကြောင့်ရပ်ဖွဲ့ထားတဲ့တည်တချင်းတွေကိုတည်ဆိုးရင်ထောင်းတောင်းချီတဲ့လူအုပ်ကြီးနဲ့ Olympic အားကစားပွဲကိုတောက်ကြနေညကတရားဝင်ဖွင့်လှစ်လိုက်ပါတယ်ဖွင့်ပွဲရဲ့အဆင့်မြင့်အုပ်ထုပ်အဆင့်မြင့်ထုတ်လုပ်ရေးမှူးဖြစ်တဲ့ Market Balicha 2006တူရင်းနဲ့2014ဆိုချီဆောင်းရာသီအိုလံပစ်ဖွင့်ပွဲတွေမှာအပါအဝင်တိုက်ကြီး၅တက်ကအခမ်းအနားပေါင်း18ခုမှာလှုပ်တဲ့အတွေ့အကြုံရှိခဲ့သူဖြစ်ပါတယ်။ရီယိုဖွင့်ပွဲမှာတော့ဘရာဇီးနိုင်ငံရဲ့လူမှုစီးပွားရေးစိန်ခေါ်ချက်တွေကိုထင်ဟမှုမရှိစေတဲ့စိတ်လှုပ်ရှားစေတဲ့ဖျော်ဖြေမှုတွေဖြစ်စေခြင်းတို့သဘာဝပတ်ဝန်းကျင်နဲ့ကမ္ဘာကြီးရဲ့အနာဂတ်အတွက်လည်းသတင်းစကားပါခြင်းတယ်လို့သူကပြောပါတယ်။ဖွင့်ပွဲကိုရုပ်မြင်သံကြားကနေလူသန်းပေါင်းများစွာစောင့်ပြီးတော့ကြည့်ရှုခဲ့တာပါ။နိုင်ငံပေါင်း200ကျော်ကအာကစားသမားတွေထဲမှာပထမဆုံးအနေနဲ့ပါဝင်လာတဲ့ဒုက္ခသည်အာကစားအသင်းမှာတော့တောင်ဆူဒန်၊အီသီယိုးပီးယား၊ဆီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကအာကစားသမား10ဦးပါဝင်ပြီးသူတို့အားလုံးကိုတော့အင်ရှင်တိုင်းပြည်တွေဖြစ်ကြတဲ့ကင်ညာ၊လူဇင်ဘတ်၊ဘရာဇီး၊ဘယ်လ်ဂျီယမ်နဲ့ဂျာမနီနိုင်ငံတွေကအိုလံပစ်ကော်မတီတွေကရွေးချယ်ခဲ့တာပါ။အမျိုးသား6ဦး၊အမျိုးသမီး4ဦးပါဝင်တဲ့ဒုက္ခသည်အာကစားအသင်းဟာအပြေးဂျူရိုနဲ့ရေကူးပြိုင်ပွဲတွေမှာဝင်ရောက်ရှင်းပြန်ကြမှာပါ။ဖွံ့ဖွဲအခမ်းအနားကိုတော့မီရှူမီပန်းတွေပြစ်ပေါက်ပြီးဘရာဇီးနိုင်ငံသားတွေသဘောကျတဲ့တောက်တောက်ပပအယောင်ဆုံးအဖို့အစားတွေဝတ်ဆင်ထားကြတဲ့ဒါဇင်နဲ့ချီတဲ့အကပညာရှင်တွေကလည်းဖျော်ဖြေခဲ့ကြပါတယ်။ဖွံ့ဖွဲအခမ်းအနားမှာတော့ဘရာဇီးနိုင်ငံကဂရမီဆုရှင်ဂျီလ်ဘာတိုဂီလ်ရေးဆက်တဲ့အခွီလီအဘာကိုတချင်းနဲ့ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ပွဲဆက်စချင်းပထမနေ့မှာပဲအိုလံပစ်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံကမြားပြစ်အာကစားသမားမှတ်ဆန်းယူထွေးဟာအမျိုးသမီးတဦးချင်းမြားပြစ်လက်ရည်စစ်ပြိုင်ပွဲ Ranking Round မှာအဆင့်57ရရှိခဲ့ပါတယ်။
အကြမ်းဖက်မှုနဲ့ဆက်နွယ်မှုရှိတယ်လို့တန်တရားရှိတဲ့အီရန်နိုင်ငံသားတယောက်ကိုဘရာဇီးနိုင်ငံတောင်ပိုင်းဒေသ Rio Grande do Sul က6မြို့မှာဖမ်းဆီးလိုက်ပါတယ်။ပြည်တော်စုရဲတပ်ဖွဲ့နဲ့ဘရာဇီးထောက်လန်းရေးဌာနတို့ပူးပေါင်းပြီးတော့ဒီပိုရီယာဖေကန်နီကိုဇူလိုင်လ15ရက်နေ့ကလေးကစောင့်ကြည့်နေကြတာဖြစ်ပါတယ်။ဖေကန်နီကိုဖမ်းဝရမ်းနဲ့ပြည်နှင်တန်အမိန့်ထုတ်ထားခဲ့ကြောင်းနဲ့သူ့ကိုတောက်ကြနေတော့ကဥရုဂွေးနိုင်ငံတဲကိုဘတ်ကားနဲ့ဝင်ဖို့ကြိုးစားချိန်မှာဖမ်းဆီးခဲ့တာလို့ဒေသတွင်းသတင်းတွေမှာဖော်ပြပါတယ်။ဖေကန်နီကဘရာဇီးနိုင်ငံထဲမှာတရားမဝင်နေထိုင်နေတဲ့အတွက်ပြည်နှင်တန်အမိန့်ထုတ်ခဲ့တာဖြစ်ကြောင်းအများပြည်သူရေးရာပြည်ထောင်စုဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါဟာဗီဇာဓာတ်မှမဟုတ်တရားဝင်နေထိုင်ခွင့်မရှိဘဲနိုင်ငံတွင်းနေထိုင်သူတွေပေါ်မှာချမှတ်ထားတဲ့ဥပဒေနဲ့အညီဆောင်ရွက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ပစ်ကန်နီကိုဂျွန်လာတဲ့တော့ကဆေပေါ်လိုမြို့ကဂါလူဟော့စ်လေစိတ်မှာထွက်ခွာရနေရာမှာဓာတ်ပုံတွေရယူနေတော့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်သူကမက်လာထဲမှာအီရန်ပတ်စပို့နဲ့ဘရာဇီးနိုင်ငံကိုဝင်လာကြောင်းနဲ့ဂါလူဟော့စ် မှာနှစ်ခေါက်ပြန်လာပြီးတော့ဓာတ်ပုံတွေထပ်ပြီးရိုက်ယူခဲ့တယ်လို့ရဲတပ်ဖွဲ့ဝင်တွေကပြောတဲ့အကြောင်းဖိုဟာဒီဆာရိုသတင်းမှာဖော်ပြထားပါတယ်။အဲဒီတော့ကတော့သူ့ကိုစစ်ဆေးမေးမြန်းပြီးပြန်လွှတ်ပေးလိုက်တယ်လို့လည်းဖော်ပြထားပါတယ်။အဲဒီနောက်ဘရာဇီးအာဏာပိုင်တွေကဖေဂနီရဲ့ဓာတ်ပုံကိုလေစိတ်တွေနဲ့အိုလံပစ်အားကစားပွဲတွေကိုကြီးကြပ်နေတဲ့ထောက်လှမ်းရေးဌာနတွေစီကိုပေးပို့ထားခဲ့ပါတယ
်။ဆီးရီးယားကရွှေ့ပြောင်းဒုက္ခတဲ့အယောက်တစ်တောင်းကိုစက်တင်ဘာလမှာကုန်ဆုံးမဲ့ဘန်နာယဲနဲ့မကုန်ခင်အမေရိကန်နိုင်ငံမှာနေရာချထားပေးမဲ့သမ္မတဘရက်အိုဘားမားရဲ့ရည်မှန်းချက်ကိုဆက်လက်အကောင့်ထည့်ဖော်နေတယ်လို့အစိုးရတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်။ဒုက္ခတဲ့တစ်တောင်းကျော်ဒုက္ခတဲ့တတောင်းထက်ကြော်ချင်းလဲကြော်သွားမဲ့အပြင်ဆီးရီးယားနိုင်ငံသားအတော်များများကိုနှောက်နှက်ထဲဆက်ပြီးလက်ခံသွားမယ်။ဒါပေမဲ့ဘလောက်လက်ခံသွားမလဲဆိုတာကိုတော့ပြောဖို့စောသေးတယ်လို့လူဦးရေဒုက္ခတဲ့နဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာဌာနလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကပြောပါရယ်။အမေရိကန်ရောက်ဆီးရီးယားဒုက္ခတဲ့ဆယ်ရာခိုင်နှုန်းကျော်ဟာအာရေဗျဘာသာစကားအတော်များတဲ့လူဦးရေရှိရာမီချီဂန်ပြည်နယ်ကိုရောက်သွားကြပါပြီ။အထူးသဖြင့်ပြည်နယ်ရဲ့နံပါတ်၈မြောက်အကြီးဆုံးမြို့ဖြစ်တဲ့ဒီယာဘွန်ကိုရောက်သွားကြတာပါ။အမေရိကန်နိုင်ငံကဒီနှစ်အတွင်းလက်ခံလိုက်တဲ့ဆီးရီးယားဒုက္ခတဲ့80ရခိုင်နှုန်းနီးပါးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။စီးစစ်ပြီးဆီးရီးယားဒုက္ခတဲ့အဖြစ်ရှောက်ထားသူတွေထဲမှာ9ရခိုင်နှုန်းကိုပယ်ချခဲ့တယ်လို့ရှောက်လွာ73ဆောင်ကိုတော့ခဏဆိုင်ငံ့ထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီထဲမှာအကြမ်းဖက်သမားတွေတယောက်မှမပါအောင်အစ်စ်မြင့်လက်ကျင့်တင်နန်းပေးထားတဲ့ဒုက္ခတဲ့ဆိုင်ရာအရာရှိတွေကရှောက်လွာတွေကိုစီးစစ်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ရာနဲ့လူဝင်မှုကြီးကြပ်ရေးဌာန USCIS ရဲ့ညွှန်ကြားရေးမှူးလီယိုရိုဒရီဂို့စ်ကပြောပါတယ်ရှင်။
ရီမင်နိုင်ငံမှာအကြမ်းဖက်မှုတံပြန်ချေမှုန်ရေးလေကြောင်းတိုက်ခိုက်မှုတစ်ခုတွင်အယ်ကိုက်ဒါ၃ယောက်သေဆုံးခဲ့ကြောင်းအမေရိကန်စစ်ဖက်ဆိုင်ရာကပြောပါတယ်။အမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ကဒီလေကြောင်းတိုက်ခိုက်မှုကိုရီမင်နိုင်ငံအလဲပိုင်းကရှာပွားခရိုင်ထဲမှာ PAQAP လို့ခေါ်တဲ့အာရေဗျန်ကျွန်းဆက်ကအယ်ကိုက်ဒါတွေကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းတောက်ကြနေကကြေညာချက်ထုတ်ပြန်ခဲ့တာပါ။အရင်တော့ကလည်းအမေရိကန်စစ်တပ်ကရီမင်နိုင်ငံထဲမှာအစ္စလာမစ်စစ်သွေးကြွတွေကိုအဝေးထိန်းဒုံးရင်နဲ့အကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့ပါတယ်။AQAP အဖွဲ့ဟာဒေတာရင်းကိုသာမကအမေရိကန်ပြည်ထောင်စုနဲ့တခြားဒေတာတွေအတွက်ပါတိတာထင်ရှားတဲ့ချိန်ချမှုအဖြစ်ရှိနေစေဖြစ်ပါတယ်။အယ်ကိုက်ဒါရှိနေခြင်းကယီမင်နိုင်ငံထဲမှာမတိမငိမ့်ဖြစ်စေပါတယ်။အယ်ကိုက်ဒါရဲ့လက်ရှိရည်မှန်းချက်ကယီမင်နိုင်ငံကိုမငိမ့်မသက်ဖြစ်အောင်လုပ်နေဖို့ပါပဲ။ဒီလိုလုပ်ချင်းအဖြစ်အနာဂတ်ကာလမှာအမေရိကန်ရဲ့မဟာမိတ်တွေကိုသာမကအမေရိကန်ပြည်ထောင်စုနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုပါတိုက်ခိုက်ဖို့စီစဉ်ပြီးရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်တဲ့အကြောင်းအမေရိကန်ဗဟိုကုတ်ကဲမှုစစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
Bio American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံအလဲပိုင်းမှာရေကြီးရေရှမ်းဖြစ်တာကြောင့်လူ၄ဦးထက်မနည်းသေဆုံးပြီးတော့2,300ထက်မနည်းရေဘေးဒဏ်သင့်နေတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ချက်ကိုကိုးကားပြီးတော့ AP သတင်းဌာနကဖော်ပြပါရတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာမြန်မာနိုင်ငံအလဲပိုင်းနဲ့အမြောက်ပိုင်းဒေသတွေမှာအဆက်မပြတ်မိုးရွာသွန်းခဲ့တာကြောင့် AR နဲ့ချင်းတွင်မြေကြီးတက်လာတာကြောင့်မြေတလျှောက်ရွာတွေလျှာကိုင်းကျွန်းတွေကိုရေလွှမ်းမိုးသွားခဲ့တာပါ။တိုင်းနယ်ပြည်နယ်ခုနှစ်ခုကဒေသ40ကျော်မှာရေကြီးရေရှမ်းဖြစ်နေတယ်လို့ဆိုပါရဲတဘာဝဘေးအန္တရာယ်ကူညီပေးရန်ရမုံဝေမြန်မာကျပ်တန်ပေါင်း2000ချထားပေးမယ်လို့အစိုးရကကတိပြုပြောဆိုပါရဲမြန်မာအစိုးရနဲ့စစ်တပ်ဟာတဘာဝဘေးအန္တရာယ်ခံစားနေရတဲ့ဒေသကပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ပြန်လည်နေရာချထားပေးဖို့အစာအသောက်ရေနဲ့တောက်ရေနဲ့ဆေးဝါးတွေဖြန့်ဝေပေးဖို့လှုံ့ဆော်နေကြပါရဲ
တရုတ်ကမ်းခြေဆောင်ရေရင်60ကပိုင်နဲ့အငင်းပွားနေတဲ့အရှိတရုတ်ပင်လယ်ပြင်ကကျွန်းတွေမှာရာပေါင်းများစွာသောတရုတ်ငါးဖန်းတင်မောတွေနဲ့အတူကတ်လာတာကိုကန့်ကွက်ဖို့ဂျပန်အာဏာပိုင်တွေကတရုတ်တမ်းမတ်ကိုစင်ခေါ်ခဲ့ပါတယ်။ဂျပန်ထိန်းချုပ်ထားတဲ့ဆန်ခါကုကျွန်းတွေတစ်ဝိုက်မှာတရုတ်ငါးဖန်းတင်မော230နဲ့အတူတရုတ်ကမ်းခြေဆောင်တပ်ရေရင်တွေကိုဂျပန်ကမ်းခြေဆောင်တပ်ကတွေ့ခဲ့တဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဂျပန်ကဆန်ခါကူလို့ခေါ်တဲ့အဲ့ဒီကျွန်းကိုတရုတ်ကလည်းဒါယိုယူလို့ခေါ်ပြီးတော့တရုတ်ပိုင်ကျွန်းအဖြစ်ပြောထားတာပါတရုတ်သင်္ဘောတွေအားလုံးအဲ့ဒီပိုင်နဲ့ကနေစုခွာသွားဖို့ဂျပန်ဘက်ကတောင်းဆိုပါတယ်တရုတ်ကမ်းခြေဆောင်သင်္ဘော30မှာလက်နက်တွေတပ်ဆင်ထားတဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်တရုတ်သင်္ဘောတွေကတော့လောလောဆယ်မှာဂျပန်ပိုင်နဲ့ထဲကိုရောက်မလာသေးဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ် တရုတ်နိုင်ငံဘက်ကအရှိန်နဲ့တောင်တရုတ်ပင်လယ်ပြင်တွေအတွင်းဝင်ထွက်သွားလာမှုတွေတိုးလာနေတာကြောင့်ဒေသတွေမှာတင်းမာမှုနဲ့စိုးရိမ်မှုတွေလည်းမြင့်တက်နေခဲ့ပါတယ်။ဂျပန်နိုင်ငံ၊အမေရိကန်၊ဖိလစ်ပိုင်နဲ့တခြားနိုင်ငံတွေနဲ့ပူးပေါင်းပြီးတော့တရုတ်ပင်လယ်ပြင်မှာတရုတ်နဲ့ဖိလစ်ပိုင်တို့ရဲ့ရေပိုင်နဲ့ပြဿနာကိုနိုင်ငံတကာဥပဒေနဲ့အညီကုလသမဂ္ဂတရားရုံးကဆုံးဖြတ်တာကိုလိုက်နာဖို့တိုက်တွန်းခဲ့ပါတယ်။နိုင်ငံတကာတရားရုံးကဇူလိုင်လ22ရက်နေ့မှာချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုအတိမတ်မပြုဘူးလို့တရုတ်ကပြောထားပါတယ်။
ပြင်သစ်နိုင်ငံမြောက်ပိုင်းကမွေးနေ့ပွဲကျင်းပနေတဲ့ဘားတစ်ခုမှာမီးလောင်ခဲ့တာကြောင့်လူ73ယောက်သေဆုံးပြီး6ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဒဏ်ရာရထားသူတို့ကတော့အစိုးရရတဲ့အခြေအနေမှာရှိနေပါရယ်။မီးလောင်တန်းတင်ခဲ့သူတွေဟာအသက်18ကနေ25နှစ်ကြားအရွယ်တွေဖြစ်တယ်လို့ Reuters သတင်းဌာနကဆိုပါရယ်။ Normandy ဒေသ Rion မြို့ကကူဘာလီဘရီဘားဆိုင်မှာစနေနေ့မနေ့အစောပိုင်းမွေးနေ့ပွဲကျင်းပနေတဲ့ကိတ်မုံမော်ထွန်းထားတဲ့ဖျောင်းနိုင်မီးတွေကနေမျက်နှာချက်ကိုကူပြီးတဆိုင်လုံးကိုမီးလောင်သွားခဲ့တာပါ။မိသားသမားတွေကလည်းအပြင်းထန်မီးငြိမ်းတက်ခဲ့ရပါတယ်။ IS2 နဲ့ဆက်ဆက်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြင်သစ်နိုင်ငံမှာဆက်တိုက်ဆိုသလိုရင်ဆိုင်ခဲ့ရပြီးတဲ့နောက်လုံခြုံရေးအတွက်အထူးတတိထားနေကြတဲ့အချိန်လေးဖြစ်ပါတယ်။
ဒီတဲ့စနေနေ့ကဂျပန်နိုင်ငံဟီရိုရှိမားမြို့ကိုအမေရိကန်ကနျူကလ িয়ার ဘုံကျဲခဲ့တဲ့82နှစ်ပြည့်နေ့ဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လည်းဒုတိယကမ္ဘာစစ်ကိုအဆုံးသတ်သွားစေခဲ့ပါတယ်။ဘုံကျခဲ့တဲ့နေရာနာကဟီရိုရှိမားငြိမ်းချမ်းရေးပန်းခြံမှာကျင်းပတဲ့အဲ့ဒီခန္ဓာကိုလူပေါင်း 9,000 ဝန်းကျင်တက်ရောက်ခဲ့ပါတယ်။မြို့တော်ဝင်ကာဇူမီမတ်ဆုကအမေရိကန်သမ္မတအိုဘားမားကဒီမေလာထဲမှာဒီနေရာကိုလာရောက်လည်ပတ်ခဲ့တယ်လို့ကမ္ဘာခေါင်းဆောင်ကြီးတွေလည်းလာရောက်ကြဖို့တိုက်တွန်းခဲ့ပါတယ်။အိုဘားမားလိုပဲကိုရိုင်းကိုကြလာပြီးတော့ကြည့်ကြမယ်ဆိုရင်အမှုမြုံဘုံရဲ့တန်ရတန်ချက်တွေဟာဒီလိုပါလားဆိုတာကိုလူတိုင်းရဲ့ရင်ထဲသေးထဲမှာပုံပေါ်ဆွဲထင်သွားစေမယ်ဆိုတာသိကြပါတယ်လို့လည်းမတ်ဆုကပြောပါတယ်။ဟီရိုရှိမားမြို့ကိုဘုံကျဲတိုက်ခိုက်ခံရခြင်းနေရာမှာတင်ပွဲချင်းပြီးတေဆုံသူရောဘုံကျဲခံရပြီးနောက်ပိုင်းအမှုမြုံရောင်ကြီးတင်လို့တေဆုံသူရောစုစုပေါင်း 13,000 ဝန်းကျင်ရှိခဲ့ပါတယ်။နာဂါစကီကိုဘုံကျဲလို့ရမြောင်နေမှာဂျပန်ကလက်နက်ချခဲ့လို့ဒုတိယကမ္ဘာစစ်အဆုံးသတ်ခဲ့တာကြောင့်အမေရိကန်တွေကတော့ဒီခုလိုအမှုမြုံဘုံနဲ့တိုက်ခိုက်တာဟာကမ္ဘာစစ်မြန်မြန်ဆုံးသတ်ရေးအတွက်လိုအပ်ချက်ဖြစ်တယ်လို့ညင်းချက်ထုတ်ပါတယ
်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ကျော်တို့ကြီးညာပေးသွားတာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com နဲ့ VOE ရဲ့ Facebook ဆာမျက်နှာတွေကလည်းနားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့နာဂဒေတာဘက်ကကူးစက်ယောဂါနဲ့ဆိုင်တဲ့သတင်းနဲ့စကြပါတယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာဖြစ်ပွားနေတဲ့ကူးစက်ယောဂါဆန်တစ်မျိုးကြောင့်လူ40နီးပါးတိဆုံးခဲ့ရပေမဲ့ဒီနေ့စနေနေ့မှာအသေးပြောက်ထပ်မရှိတော့ပဲယောဂါထိန်းချုပ်နိုင်ဖို့နဲ့ဆေးကုသဆောင်ရှောက်မှုပေးနိုင်ဖို့ဗဟုကူးစက်ရောဂါထိန်းချုပ်ရေးကဆရာဝန်တွေနဲ့ဆေးဝန်ထမ်းတွေအရေးပေါ်တွားရောက်နေကြပြီလို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ကလေးငယ်လေးတွေမှာအဖြစ်များနေတဲ့ဒီကူးစက်ရောဂါဟာဘာရောဂါဆိုတာသိနိုင်ဖို့အရေးပေါ်စစ်ဆေးနေကြပြီးကူးစက်ရောဂါမပြန့်ပွားရအောင်ရောဂါဖြစ်ပွားရာကြေးရွာတွေမှာကူးတန်းသွားလာခွင့်တွေကိုပိတ်ပြီးတော့ရောဂါထိန်းချုပ်နိုင်အောင်ကြိုးစားနေတယ်လို့လည်းသိရပါတယ်အသေးစိတ်ကိုတော့မတ်ဆုမွန်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကလဟဲမြို့နယ်နဲ့နန်းရုံမြို့နယ်တွေထဲမှာကူးစက်ရောဂါဆန်းတစ်ခုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့ရပေမယ့်အခုအဲ့ဒီဒေသတွေကကျေးရွာတွေမှာကူးစက်ရောဂါပြန့်ပွားမှုထိန်းချုပ်နိုင်မှုကျန်းမာရေးဆောင်ရှောက်မှုတွေပေးနေပြီးဒီနေ့စနေနေ့မှာတော့နောက်ထပ်အသေးပြောက်စည်းရင်းသတင်းမကြားရဘူးလို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်က VOA မြန်မာပိုင်းကိုပြောပါတယ
်။39ယောက်ที่ส่งตัวเลยมะเลียเนี่ยทีนี้มาไปส่งตัวไม่ชีวุรู้ตีอ่ะเลยยอกาก็เลยเนเน่เพชชุบตัวနိုင်ပြီးတော့จ้าอ่ะเสียรู้ทีเนี่ยซีเว่มาเลยပြောလိုက်တော့ไอ้คันนี่มาဆိုရင်သူတော့ไดมูก็နေပြီးတော့သူရဟရေတစည်းပေးထားတယ်လိုအပ်တာတွေကိုလုတ်ပေးဖို့ဒါပေမဲ့လို့လဲไอ้ยွာကိုလဟဲကနေပြီးတော့ทางกอลามาတော့ทางกอนောက်កောင်းជីွာတို့ဟာตั้วဆိုတော့ကအင်တာမတ်ခရင်နေတဝက်လောက်ပဲไซเคิลသွားရမှာဖြစ်ပြီးတော့ဟိုဘက်ကချင်းရှင်ရှောက်ရမယ်ဟိုဘက်ကတရွာဆိုရင်တော်တိုးသွားမှာတဲ့ไอ้ยွာကလူတွေအားလုံးကိုကြာနာသူတွေအားလုံးဒီကိုထမ်းတယ်ဖို့ဆိုရလည်းမဖြစ်နိုင်တော့ဘူး။အဲကြောင့်အဲ့ဒီရွာမှာပဲစိတ်ကူတာပေးဖို့တော့ငကွားတော့ဒေတာဆိုင်ရာကျမကြီးဆံဝင်တွေလုပ်ပြီးတယ်။ဟိုတနေ့ကတော့တို့သခိုင်းတိုင်းကနေပြီးတော့ပထုကူတွေသွားတယ်။အခုတော့နေပြီးတော့လည်းလာပြီးအဲ့တက်မတော်ကလည်းကူညီနေတယ်အကုန်လုံးပြန့်ပြီးတော့ဆင်းနေကြတယ
်။အခုဆိုရင်တော့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွေကူးစက်ယောဂါဖြစ်ပွားမှုထိန်းချုပ်နိုင်မှုကာကွယ်ရေးဝန်ကြီးဌာနဆေးဝင်နှံညွှန်ကြားရေးမှူးရုံးရဲ့စီစဉ်မှုနဲ့နေပြီးတော့တက်မတော်ဆေးရုံကအထူးကူဆရာဝန်တွေခန်းနီးတက်မတော်ဆေးရုံကအထူးကူဆရာဝန်တွေပါတဲ့ကွင်းစင်အဖွဲ့ဗဟိုကကူးစက်ယောဂါတိုက်ဖျက်ရေးအဖွဲ့နဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအဖွဲ့စကိုင်းတိုင်းဒေတာကြီးကကူးစက် က်ယောဂတိုက်ဖြတ်ရေးအဖွဲ့အပြင်ကချင်ပြည်နယ်ကကူးဆက်ဆရာဝန်ကြီးနဲ့တက်မတော်ဆေးအဖွဲ့တွေဟာတက်မတော်ရဟတ်ရင်နဲ့ဖြစ်ပွားနေတဲ့ကြေးရွာတွေကိုကွင်းစင်အဖွဲ့နဲ့ပူးပေါင်းကွင်းစင်သွားနေကြပြီဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကလည်းအရေးပေါ်ကက်ဘိနက်အစိုးရအဖွဲ့အစည်းအဝေးခေါ်ယူပြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွက်ဘဏ္ဍာငွေကြေးအရေးပေါ်ထောက်ပံ့ပေးပြီးတော့လိုအပ်တဲ့အကူအညီတွေပေးနိုင်မှုစီစဉ်ပေးနေပါတယ်လို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ
်။မနေ့ကဆရာကနာဂဦးစည်းဖွဲ့ရတယ်ဆရာကြီးဖုန်းဆက်တယ်။ငွေကြေးခက်ခဲနေပါတယ်ဆိုဆရာတို့အခုပဲခေါင်းနာဆရာတို့ကြုံနေတိုင်းနဲ့လောလောဆယ်လုံသုံးမှုပြဖို့နဲ့နောက်လဲခဏချန်တာပေါ့ကွနောက်လဲလူပြစ်လိုက်လို့တို့သိမ့်တောင်ပနာမနဲ့ဆရာတို့ကွင်းပြလိုက်ပြီ။စီဝါတွေကအကုန်လုံးမှာခန်းတိမှာရောက်နေပြီလား။အကုန်လုံးကဖျားနာနေတော့စာနာရိတ်ခါအတွက်လိုအပ်လိုက်ရင်ဆရာတို့စာနေတင်ဖို့ဝယ်လို့မှာ
။လမ်းပန်းဆက်သွယ်မှုခက်ခဲလို့နဲ့အဲ့ဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကကူးဆက်ယောဂါဖြစ်ပွားနေတဲ့ကြေးရွာတွေမှာနောက်ထပ်ယောဂါမပြန့်ပွားရအောင်တရွာနဲ့တရွာကူးတန်းသွားလာခွင့်ကိုထိန်းချုပ်လိုက်ပြီးဖြစ်ပွားနေတဲ့ယောဂါဟာဘလူယောဂါဖြစ်တယ်ဆိုတာသိရှိနိုင်မှုရန်ကုန်တိုင်းမျိုးသားကျမ်းမာရေးတပ်ခွဲကမှအရေးပေါ်စစ်ဆေးနေတယ်လို့လည်းစကိုင်းတိုင်းဝန်ကြီးချုပ်ကပြောပါတယ
်။အခု laboratory ကနေပြီးတော့ဘာယောဂါလို့သတ်မှတ်ပြီးတော့ဘလူကူညီပြီးတော့ဘလူမပြန့်ပွားအောင်ဆက်ပြီးတော့ဘလူလှုပ်ဆောင်ရမယ်လို့ပြောလာတဲ့သိလာခဲ့ရင်ဆရာတို့တိုင်းအနေနဲ့အဲ့ဒါကြီးကြပ်ပြီးတော့ဆရာတို့လှုပ်သွားမယ်လို့မှန်းထားတယ်။အခုတော့ဆရာတို့ကပတ်မိုးကူညီရုံပဲဒါသမားတို့ပြည်သွားကြပြီသူတို့သွားသူတို့ဆုံးဖြတ်လိမ့်မယ်သူတို့သိလာလိမ့်မယ်ဆရာအနေနဲ့ဒါနည်းနည်းစမ်းကြည့်တဲ့ယောဂါတစ်ခုလိုပဲဆရာတင်တယ်ကုသယောဂါလေတွေကလာတဲ့ယောဂါလို့ပြောတယ်အဲရဘွန်ပေါ့ကွာအခုနာဂကုဝေဇိတ္တာဆိုတာတော်တဲ့တောင်ထဲမှာပူကပ်ပြီးတော့မနေကြပါဘူးဒါတော့ဥမာကလူ300လောက်ဖြစ်နေပြီယောဂါကုသတာတွေကတယောက်နဲ့တယောက်ဝေဝကောင်စားနေရတဲ့သူကူးဆက်တယ်ဆိုတာဆရာတော်လေးလန့်သွားတယ်ကွအခုတော့အဲ့မှာတရားနဲ့တရားမကူရဘူးလို့ပြောထားပါတယ
်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတဲ့ကူးဆက်ယောဂါဖြစ်ပွားနေတဲ့ကြေးရွာတွေမှာအရေးပေါ်လိုအပ်တဲ့ဆေးဝါးအကူအညီတွေနဲ့စားနပ်ရိက္ခာတွေပံ့ပိုးပေးနိုင်အောင်ဝိုင်းဝန်းကူညီပေးနေကြတယ်လို့စနေနေ့မှာတော့အဲ့ဒီကူးဆက်ယောဂါကြောင့်လူအသေးအပြောက်ရှိတဲ့သတင်းမကြားရတော့ဘူးလို့နာဂကျောင်းသားလူငယ်များအဖွဲ့ချုပ်ရန်ကုန်ရဲ့အတွင်းရေးမှူးကိုညံထွန်းကပြောပါတယ
်။ဒီနေ့တော့ဒီပြောက်ရှင်တော်ဟောဆက်တူတော့မကြားသေးဘူးနဲ့ဒါပေမဲ့လောလောဆယ်တော့ကြီးရဲ့ကြီးရဲ့မှာစစ်ဖို့ပို့ထားတာဒီ app ဖြစ်လို့တော့ကျွန်တော်နည်းနည်းဆောင်းကြည့်နေတယ်ကျွန်မဒီပတ်ပိုးတဲ့အဖွဲ့အနေနဲ့ဒီခန္တီကနာဂရင်ကျင်းမှုကော်မတီကအဖွဲ့ရဲ့ခန္တီကဒီလူမှုရေးခြေပြုအဖွဲ့ရှိတယ်ပေါ့အဲအဖွဲ့နှစ်ဖွဲ့ပူးပေါင်းပြီးတော့မှဒီနေ့လူသုံးကိုပစ္စည်းလေးတွေတခြားလိုအပ်မဲ့စေဝါလေးတွေဒီနေ့တွားလူထိုးပြရတယ်ခင်ဗျာ
စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလဟဲမြို့နယ်ထန်ခေါ်လာမကျေးရွာမှာပြီးခဲ့တဲ့ဇော်လဇန်ကနေစပြီး15နှစ်ယောက်ကလေးငယ်လေးတွေမှာအဲ့ဒီကူးဆက်ယောဂါစတင်ဖြစ်ပွားပြီးသေဆုံးမှုတွေရှိခဲ့တာပါလဟဲမြို့နယ်အပြင်နန်းညို့မြို့နယ်ဒုံဟီးမြို့နယ်ခွဲကကျေးရွာတွေမှာလည်းအဲ့ဒီကူးဆက်ယောဂါဖြစ်ပွားခဲ့ပြီးလူအသေးပြောက်ရှိခဲ့ပါတယ်နောက်ဆုံးသိထားရတဲ့လူအသေးပြောက်စည်ရင်းအရာတနှစ်သားအရွယ်ကလေးငယ်ကနေစလို့အသက်64နှစ်အရွယ်လူကြီးအထိအနည်းဆုံး39ဦးအထိသေဆုံးခဲ့တဲ့အတွက်ယောဂါကာကွယ်ထိန်းချုပ်ရေးတုံ့ပြန်ရေးလုပ်ငန်းတွေကိုနေပြည်တော်ပါဝင်တိုင်းဒေသကြီးအစိုးရအတာဝန်ရှိသူတွေကအရေးတကြီးစီစဉ်ဆောင်ရွက်ပေးနေကြပါတယ်ရှင်
။နာဂဒေသမှာဖြစ်နေတဲ့ကူးဆက်ယောဂါနောက်ဆုံးအခြေအနေတွေကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာနိုင်ငံကရေပီးသတင်းကိုဆက်ချင်ပါတယ်။အီယာဝရီတိုင်းမြို့တချို့မှာဆိုးရရေမတ်ထက်ကျော်လွန်ပြီးရေကြီးနေတာကြောင့်ညောင်နှုံးမြို့မှာဆိုးရဒီအပိုင်းအတွင်းစာတင်ကျောင်းတွေအားလုံးပိတ်ထားလိုက်ရသလိုလယ်မြေတွေလည်းရေမြုပ်တာတွေရှိနေပါတယ်။တပ်မတော်ဘက်ကရေပီးတာစီလှုပ်ဆောင်ပြည်သာရှိပေမဲ့ဒေသခံတွေကတော့အရေးပေါ်အစားအသောက်နဲ့ခိုလုံဖို့နေရာလိုအပ်ဆဲပဲလို့ပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအသေးစိတ်ကိုပြောပြပေးမှာဖြစ်ပါရယ်ဗျာ
ရေပေးအန်ရဲ့အဝါရောင်အဆင့်သတိပေးထားတဲ့အီယာဝတီတိုင်းမှာတော့ဒီအပိုင်းအတွင်းအီယာဝတီမြစ်ရေကပိုတိုးပြီးတက်လာနိုင်တယ်လို့ပြည်ညာရေးဝန်ထမ်းကလူမှုမီဒီယာတွေမှာသတင်းထုတ်ပြန်ထားတာပါဟင်းဒရဇလွန်နဲ့အင်ကပူမြို့နယ်ဘက်မှာစိုးရိမ်ရေမတ်ထက်ကျော်လွန်ပြီးနောက်လာမယ့်ရက်တွေမှာနောက်ထပ်လက်မဝက်ကြော်ရေထက်တက်လာနိုင်တယ်လို့သတိပေးထားပါတယ်။အီယာဝတီတိုင်းညောင်နှုံးမြို့မှာတော့တောက်ကြညံ့ဒီပိုင်းတိုင်းတာကျဲအရအီယာဝတီမြစ်ရေဟာသတ်မှတ်ထားတဲ့အန်ရေရေမှတ်24ဖေခွဲရဲ့အထက်26ဖေအထိတက်ခဲ့တာကြောင့်အထူးသဖြင့်မြေနေပိုင်းအရက်မှာလယ်မြေတွေရောတဲအိမ်တွေပါရေမြုပ်နေပြီးဒီရက်ပိုင်းနဲ့ညောင်နှုံးတဝိုက်ကစာတင်ကြောင်းအလုံးပိတ်ထားလိုက်ရတယ်လို့ညောင်နှုံးမြို့မိမြို့ပါဖြစ်တဲ့ဦးဖုံးမြစ်ကပြောပါတယ်။
တောင်တုံးတော့မှာတော့ရေကမနစ်ကရေတော့နည်းနည်းကြီးတာပေါ့နော်။နောက်စာပင်ကျောင်းနေရာတော့ပိတ်ထားရတယ်။အိမ်မြုပ်တယ်ဆိုတော့တချို့အိမ်ကြီးကတဲအိမ်လောက်ကြတော့လည်းမြုပ်တာပေါ့ကွာ။မနစ်ကတဲ့ကျွာရွာရဲပုံဆိုးတာပေါ့။အနှိမ့်လေကတော့မြုပ်အဲ့တဘောတော့ရှိတယ်။အခုရေပိုင်းလောက်ကတော့အိမ်သိမ့်နေရင်သူတို့ဆင့်နေပါလိထိုးနေရတော့တချို့လည်းထိုးရင်းနဲ့ရေတက်လာတဲ့သဘောလေးရှိတယ်။အဲ့တော့သူကအဲ့ဒီမှာရှိတဲ့ဖုန်ကြီးကျောင်းတို့လိုမြင့်နေနေရာတွေမှာတော့သွားနေကြရတာပေါ့နော်
။ညောင်နှုံးမြို့နယ်တဝက်မှာကျေးရွာအုပ်စုပေါင်း54စုရှိပြီး လင်မြေအေက6900ကျော်ရေမြုပ်နေတယ်လို့စာတင်ကြောင်းပေါင်း93ကြောင်းပိတ်ထားရတယ်လို့ပညာရေးဝန်ကြီးဌာနသတင်းတွေမှာဖော်ပြပါတယ်။ရေကြီးတဲ့တန်ခံနေရတဲ့ရွာအများစုမှာစားရည်တောက်ရည်နေရေးပါအခက်ကြုံနေရတယ်လို့မြို့ကန်အမျိုးသမီးတူကပြောပါတယ
်။သားငါဘာညာရှာတဲ့လူတွေမရဘူး။နေစရာတွေမရှိတော့ဟိုစားဝတ်နေရအစအနေနဲ့ခက်ခဲသွားတာပေါ့။အဲ့လိုနေရအစမရှိဘူးဆိုတဲ့သဘောမျိုးတွေတောင်ပြည့်နေကြ။အဲ့တော့ဟိုသူတို့မှဘယ်လိုခေါ်မလဲချက်ဖို့ပြုတ်ဖို့ထင်းနေပါရေမြုပ်သွားတာသူတို့မှတို့အခက်ခဲဖြစ်နေတဲ့ရွာတွေရှိနေလေ
2015ခုမနှစ်တုန်းကမြန်မာနိုင်ငံဟာရေဘေးအန္တရာယ်နဲ့ရင်ဆိုင်ခဲ့ရပြီးပုဂ္ဂလိကစေတနာရှင်လူမှုကယ်ဆယ်ရေးအဖွဲ့တွေကအရေးပေါ်အကူအညီတွေကိုတက်နိုင်သမျှထောက်ပံ့ခဲ့တာပါဒီနှစ်မှာတော့တက်မတော်ကရေဘေးတားဆီးရေးလာရောက်လှုပ်ဆောင်တာရှိပေမဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေမလာရောက်နိုင်သေးတာကြောင့်အကူအညီတွေလိုအပ်နေတယ်လို့ဦးဖုံးမြင့်ကပြောပါတယ
်အခုကတော့ဟိုရန်ကုန်တိုင်းတက်ကစစ်တပ်ကနေကူညီပေးတယ်တာရီဝါရီကိုထပ်ဆင်မှုဒေအိတ်တို့ဘာလို့ချဖို့ဒီလိုအားပေးအကူအညီတွေပေါ့နော်။ကျန်တဲ့ NGO တွေကတော့မနစ်ကတော့တော်တော်များဒီနေ့ကတော့မလာဘူးမလာဆိုတာကအထက်ပါရေးတဲ့အတန်းဖြစ်နေတော့အဲ့ဒီကိုတွားနေကြပြီထင်တယ်တို့ဒီဘက်ကိုဟိုအလားတော်တော်နေတယ်။ရေးပေးတို့ကလည်းရေးပေါ်အကူအညီတော့အဆအတော့ပေါ့ဟိုဝေလိုချမ်းလို့လည်းအစီအမပြေ
လောလောဆယ်ရေးပေးအခြေအနေဟာအေယာဝတီနဲ့ပဲခူးတိုင်းတွေမှာအဆိုးဆုံးဖြစ်နေပြီးရေးပေးဒုက္ခသည်တွေအတွက်အစိုးရကရွက်ဖြင့်တဲတွေကူညီပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားတာရေးဝန်ကြီးဌာနအရေးပေါ်အဖွဲ့တာဝန်ကျဝန်ထမ်းတို့ကပြောပါတယ
်အခုလောဆိုတော့ကိုယ်ကအေယာရီတိုင်းလို့ပြီးတော့ပဲခူးတိုင်းအခုလက်ရှိဟိုဘတ်ဂျက်အရတော့ကျွန်တော်တို့ကအကုန်လုံးပေးနေတာဟိုနော်ရွက်ဖြင့်တဲတွေရောအကုန်လုံးထုတ်ပေးနေတာ
လာမယ့်နှစ်ရက်အတွင်းအေယာရီမြင့်ရေးဆက်မြင့်လာွယ်ရှိနေပြီးစိုးရင်ရေမှအထက်ဆက်ရှိလာနိုင်တာကြောင့်ညောင်နှုံးမြို့ကန်ဒီစိုးရိမ်နေကြကြောင်းမြို့ကန်အမျိုးသမီးကပြောပါတယ
်အခုကအထက်မှာရေရက်တက်တုံးရေကျရင်တို့လိုနေရာတွေကနောက်ပိုင်းကျနည်းနည်းတော့ထိမယ်နဲ့တူတယ်ဘာလို့ဆိုတော့အထက်ကရေကျလာမှာကွာသင်္သရတို့ဇနုံတို့ရောက်ကြတယ်အဲ့အချိန်ကျရင်တော့ရေကအဲ့ကျတော့တော်တက်ပြီအဲ့မှာပင်လေးရလည်းတက်ပြီးတော့ဒီရေကထောက်နေအဲ့အချိန်ကျရင်တော့တော်ဆိုးမယ်အဲအဲ့ဒါကိုဆိုရင်နည်းနည်းတော့စိုးရိမ်ကြတာပေါ့
မိုးစလဌာနထုတ်ပြန်ချက်အရကပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံလေအားကောင်းနေပြီးလာမယ့်နှစ်ရက်အတွင်းစကိုင်းတိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာမိုးဖို့များလာနိုင်ပါတယ်ခင်ဗျာ
။အေယာဝတီတိုင်းအတွင်းကရေဘေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ဖျက်ပြသွားတာဖြစ်ပါတယ်။အခုတခါတော့ဒီကနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုပါရစေခင်ဗျာ။
အရင်စစ်အစိုးရအဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေကမြန်မာနိုင်ငံကိုပြောင်းကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်။ဒီပေါက်ရောက်ဒီမိုကရေစီရဲ့လှုပ်ရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်အသစ်ထူထောင်နေတဲ့အခြေမျိုးမှာတတောင်းတနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလား။ဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12923812999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်မီအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်ရှင်နေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ခင်ဗျာ VOA ကနေစနေညနေခင်းသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ကလေးတငယ်တွေကိုမိခင်တို့တိုက်ကျွေးတာနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်ကဘာဝမိခင်မွေးကင်းစကလေးငယ်89တန်းဟာမွေးပြီးနိုင်ပိုင်းအတွင်းမိခင်တို့မရတာကြောင့်တစ်လအတွင်းသေဆုံးမှုအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကလေးတငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကသတိပေးထားပါတယ်ဒီလဩဂတ်လ1ရက်နေ့ကနေ9ရက်နေ့အထိကိုကမ္ဘာမိခင်နိုးတိုက်ကျွေးရင်သတင်းပတ်ဖြင့်အထိမ့်မှတ်ပြုဆင်နွှဲရင်းမွေးကင်းစကလေးငယ်တွေကိုအနည်းဆုံး6လမိခင်နိုးတိုက်ကျွေးဖို့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက် Research Line သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
မွေးကင်းစကလေးငယ်တွေကိုမွေးပြီးပြီးချင်းပထမနာရီအတွင်းမှာမိခင်နိုးတိုက်ကျွေးသင့်တယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ် ဒါကလင်းငယ်အတွက်မဖြစ်မနေလိုအပ်တဲ့အာဟာရဓာတ်ဖြစ်တယ်လို့ယောဂဖြစ်ပွားမှုနဲ့သိဆုံးမှုတွေကနေကာကွယ်ပေးနိုင်တဲ့ယောဂခန္ဓာရည်စွမ်းကိုတိဆောက်ပေးရကြပြီးတော့မိခင်နဲ့ကလေးအချာအရေးပြားချင်းချင်းတိုက်ရိုက်တိဆောက်မှုကိုရစေပါတယ်မွေးမွေးပြင်းစင်မှာကလင်းငယ်ကိုမိခင်တို့ချက်ချင်းမတိုက်ပဲအချိန်ပိုကြာကြာထားလေပထမတစ်လအတွင်းကလင်းငယ်သိဆုံးနိုင်တဲ့အန္တရာယ်ပိုများလေလေပဲလို့ UNICEF အဖွဲ့ရဲ့အစဉ်ကစားမှဖော်ပြထားပါတယ်မွေးပြီးပထမ24နာရီဒါမှမဟုတ်အဲ့ဒီထက်ပိုကြာတဲ့အချိန်ကာလအတွင်းကလင်းငယ်ကိုမိခင်တို့မတိုက်ပဲထားတာကကလေးသိဆုံးမှုအန္တရာယ်ကို80ရာခိုင်နှုန်းအထိဖြစ်စေနိုင်တယ်လို့သတိပေးထားပါတယ်မွေးကင်းစားကနေ6လသားအရွယ်အထိကလင်းငယ်တွေကိုတခြားဘာမှမပါဘဲမိခင်တို့တတ်တတ်တိုက်ကျွေးမယ်ဆိုရင်လူအသက်ပေါင်း8သိန်းကျော်ကိုကယ်တင်နိုင်မှာဖြစ်တယ်လို့လည်းအစင်ကစားကဖော်ပြပါရယ်။ဒါပေမဲ့ဒီလိုသတင်းအချက်လက်တွေပြန့်နှံ့မှုနှေးကွေးတာကစိတ်မကောင်းစရာပဲလို့ကမ္ဘာစံမာရေးအဖွဲ့ WHO ကပြောပါရယ်။မိခင်အသက်ဆက်ဆက်တွေအနေနဲ့သူတို့ရဲ့ကလင်းငယ်တွေကိုမိခင်တို့တိုက်ကျွေးနိုင်အောင်ဖေးမကူညီတာအားပေးတာမျိုးတွေလည်းမရကြဘူးလို့ WHO ပြောခွင့်ရ Fadela Chaib ကပြောပါရယ်။
The slogan this year is breastfeed anywhere, anytime, because it's also, as I said, the role of society to make this possible for mothers who want to breastfeed.
ဒီနေ့အတွက်ကြွေးကြော်သံကအချိန်မရွေးနေရာမရွေးမိခင်တို့တိုက်ကြဖို့ဆိုတာပါ။ဒါဟာဘာကြောင့်လဲဆိုရင်မိခင်တို့တိုက်ကြွေးခြင်းနဲ့မိခင်တွေနို့တိုက်လို့ရအောင်ပဝင်းကျင်တိုင်းဝိုင်းကကုညီပံ့ပိုးပေးနိုင်မှုအတွက်လည်းဖြစ်ပါတယ်ဒီကိစ္စကပြဿနာဟောင်းတစ်ခုပါမိခင်တို့တိုက်ကျွေးတဲ့အတွက်ရရှိတဲ့အကျိုးကျေးဇူးတွေများတာကြောင့်လည်းမိခင်တို့တိုက်ကျွေးဖို့ကျမတို့အမြဲတမ်းတိုက်တွန်းပြောနေတာပါမိခင်တို့ဟာကလေးငယ်အတွက်အကောင်းဆုံးအဟာရဖြစ်ပါတယ
်ဥပမာဒီမိခင်တို့တိုက်ကျွေးတာကကလေးငယ်ကိုတော်ရုံဖျားနာမှုတွေမဖြစ်အောင်ကာကွယ်ပေးနိုင်တယ်လို့ချာယိပ်ကပြောပါတယ်မိခင်တို့ဆိုတဲ့ကလေးငယ်ဟာညံရီပိုကောင်းပြီးအဝလိုယောဂအဖြစ်နေတယ်လို့အသက်ကြီးလာတဲ့အခါမှာလည်းစီယိုယောဂအဖြစ်နေနိုင်ပါတယ်ကလေးနှုတ်မဟုတ်ဘူးတွေကိုမဟုတ်မမှန်ဈေးကွက်ရှာရောင်းချနေကြတာတွေကမိခင်တွေကိုဒီကလေးတွေကိုနှုတ်မတိုက်ချင်အောင်တွန်းအားပေးလို့ဆောင်ရကြတယ်လို့ချာအစ်ကပြောပါတယ
် And what we are not against them producing this kind of milk what we are against is the fact that they promote it
နှုတ်ဘူးတွေထုတ်လို့ရောင်းချတာကိုကျမတို့မဆန့်ကျင်ပါဘူးကျမတို့လက်မခံတာကဒီနှုတ်ဘူးတွေဟာမိခင်တို့ရင်းနဲ့အတူတူပဲလို့ဆိုပြီးရောင်းချတာမျိုးကိုပါဒါကလိမ့်တာပါတကယ်တော့မတူပါဘူး
မွေးကင်းစားကလေးငယ်တွေကိုမွေးပြီးပထမနာရီအတွင်းမိခင်တို့တိုက်ချွေးမှုတွေဟာလွန်ခဲ့တဲ့15နှစ်အတွင်းနှဲပါလာခဲ့ပါတယ်။အသက်9နှစ်အောက်ကလေးငယ်သေဆုံးမှုနှုန်းအမြင့်ဆုံးရှိတဲ့အာဖရိကတိုက်တောင်ပိုင်းဆဟာရာဒေသခံနိုင်ငံနယ်မြေဒေသတွေမှာမွေးကင်းစားကလေးငယ်ဒီမိခင်တို့တိုက်ချွေးမှုနှုန်းတိုးတက်လာတာမရှိတဲ့အကြောင်းလူထုစစ်တမ်းတွေမှာဖော်ပြနေပါရဲ့ရှင်
။မက်ကင်ဖြူတွေပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေညနေခင်းသတင်းတွေကိုဆက်လက်အတန်လွှင့်ပေးနေပါတယ်။ကျွန်တော်တို့ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်နေတဲ့ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ကအကျဉ်းချပေးမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမြောက်ပိုင်းက IS တို့ရဲ့မဟာဗျူဟာကျတဲ့အမခန်းနယ်မြေဖြစ်တဲ့မဘစ်မြို့ကို Arab နဲ့ Kurd ညွန်ပေါင်းတပ်တွေကလုံးဝနေပါပြန်ပြီးသိမ်းပိုက်လိုက်နိုင်ပြီလို့ဆိုပါတယ်အာရပ်နဲ့ကတိုက်ခိုက်ရေးသမားတွေပူပေါင်းပါဝင်တဲ့ Syria Democratic တပ်ဦး SDF ကစနေနေ့မှာမဘစ်မြို့ကိုသိမ်းပိုက်ပြီးတော့ကြံနေသေးတဲ့ Jihad အစွန်ရောက်သမားတွေကိုတမျိုးလုံးလိုက်လံရှာဖွေနေတယ်လို့ Britain အခြေစိုက် Syria လူအခွင့်ရေးလှစ်လာဆောင်ကြီးရဲ့အဖွဲ့ကပြောပါရယ် SDF တပ်တွေကို American လေကြောင်းတပ်တွေကကြောထောင်းနှောက်ခံပေးထားတာပါ Syria နဲ့ Turkey ရဲ့နောက်ဆုံးနယ်စပ်ဒေသကနေ IS အစွန်ရောက်တွေကိုအပြေးတိုင်မောင်းထုတ်ဖို့ဆိုတဲ့ရည်မှန်းချက်နဲ့မဘစ်မြို့ကိုပြန်ပြီးထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့နှစ်လလောက်ကတည်းက SDF တပ်တွေကစတင်လှုပ်ရှားခဲ့တာပါမြို့ကိုလုံးဝထိန်းချုပ်ဖို့ဆိုတာအချိန်တစ်ခုပဲလိုတာပါလို့ Syria အခြေစိုက် Gut လှုပ်ရှားတက်ကြွသူ Mustafa Bali က AP သတင်းဌာနကိုပြောပါရယ်တရုတ်ကမ်းခြေဆောင်ရေရင်6ဆင်းကပိုင်နဲ့အငင်းပွားနေတဲ့အရှိတရုတ်ပင်လယ်ပြင်ကကျွန်းတွေမှာရာပေါင်းများစွာသောတရုတ်ငါးဖန်တင်မောတွေနဲ့အတူကတ်လာတာကိုကန့်ကွက်ဖို့ဂျပန်အာဏာပိုင်တွေကတရုတ်တန်အမတ်ကိုဆင်ခေါ်ခဲ့ပါရယ်ဂျပန်ထိန်းချုပ်ထားတဲ့ဆန်ဂိုကူကျွန်းတွေတဝိုက်မှာတရုတ်ငါးဖန်တင်မော130နဲ့အတူတရုတ်ကမ်းခြေဆောင်တပ်ရေရင်တွေကိုဂျပန်ကမ်းခြေဆောင်တပ်တွေကတွေ့ရှိခဲ့ကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါရယ်ဂျပန်ကဆန်ဂိုကူလို့ခေါ်ပြီးတော့တရုတ်ကဒါယိုယူလို့ခေါ်တဲ့ကျွန်းကိုတရုတ်ပိုင်ကျွန်းအဖြစ်တရုတ်ကပြောဆိုထားတာဖြစ်ပါရယ်
တရင်ကျညကိုနန်းလောင်ချညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့စီစဉ်ထုတ်လို့ရမှုကမတ်စုမော်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.